ဂျော်ဂျီယာပြည်နယ်ကသမ္မတရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ဖို့အတွက်အဲ့ဒီပြည်နယ်တရားရုံးမှာတောက်ကြနေကရှောက်ထားလိုက်တယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲအွန်လိုင်းရေးအဖွဲ့ကပြောကြားလိုက်ပါတယ်။ဒါဟာသမ္မတထရမ့်အနေနဲ့ရွေးကောက်ပွဲမှာသူရှုံးတယ်ဆိုတဲ့ရလဒ်ကိုပြောင်းပြန်လှန်နိုင်ဖို့အတွက်ဥရေကြောင်းအရတရားစွဲနေတဲ့အမှုတွေကနောက်ဆုံးတစ်ခုလည်းဖြစ်ပါတယ်။အခုနောက်ဆုံးအသစ်ဆွဲဆိုလိုက်တဲ့အမှုထဲမှာဂျော်ဂျီယာပြည်နယ်မှာမဲမတမာမှုတွေရှိတယ်ဆိုပြီးပြည်နယ်ဒေသခံတဦးကကျန်းသစ္စာကျင်းဆိုပြီးထွက်ဆိုထားတာလည်းပါဝင်တယ်လို့သမ္မတထရမ့်ရွေးကောက်ပွဲအောင်နိုင်အဖွဲ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ Republican Party ဝင်ဖြစ်တဲ့ Georgia ပြည်နယ်ရဲ့အတွင်းမူ Brett Raffensperger အပါအဝင်တခြားပြည်နယ်တာဝန်ရှိသူတွေကသူတို့အနေနဲ့ Joe Biden အနိုင်ရသွားတဲ့ပြီးခဲ့တဲ့နိုဝင်ဘာ3ရက်နေ့ကသမ္မတရွေးကောက်ပွဲမှာမဲမတမာမှုတွေကြေကြေပြတ်ပြတ်ရှိတယ်ဆိုတဲ့သက်သေအထောက်ထားဘာမှမတွေ့ရဘူးလို့ထပ်တလဲလဲပြောဆိုထားပါတယ်။သမ္မတထရမ့်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့နဲ့တခြားသူကိုထောက်ခံတဲ့သူအတော်များများဟာနေဗာဒါပြည်နယ်နဲ့ဝစ်ကွန်ဆင်ပြည်နယ်တွေအပါအဝင်နိုင်ငံတော်ဝန်ကရွေးကောက်ပွဲရလဒ်တွေကိုပယ်ဖျက်ဖို့အတွက်တရားစွဲထားတဲ့အမှုတွေတန်းစီပြီးတော့ရှုံးထားပါတယ်။ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ကသမ္မတထရမ့်ကိုကိုယ်စားလှယ်မဲ306မဲ232မဲနဲ့အနိုင်ရထားတာဖြစ်ပါတယ်ခင်ဗျာ။